Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါဒေါက်တာရှင်များရှင်2019ခုနှစ်ဇွန်လ2ရက်တောက်ကြနေညနေခင်း VOA စီစဉ်တွေကိုမဲခင်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းဒိုမီတာ1169.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီမှာအသံစမှာဒီညနေခင်းတွေစီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
ကျွန်တော်အောင်လင်းပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ရာသီဥတုဆိုင်ရာပဲရစ်သဘောတူညီချက်ကနေနှုတ်ထွက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ဆုံးဖြတ်ချက်ပေါ်ကမ္ဘာတစ်ဝန်းကခေါင်းဆောင်တွေပေါင်းရှင်ထင်းသိမ်းရေးလှုပ်ရှားသူတွေရဲ့မချင်မနှက်တုံ့ပြန်မှုတွေထွက်ပေါ်နေပါတယ်။ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်ကာစီနိုလောင်းစားရုံတစ်ခုတနက်သမားတရားဝင်ရောက်စီးနှင်းပြီးမိရှုရာကနေလူ36ဦးထဲမှနေသေဆုံးသွားပါတယ်။ဒီလိုထိခိုက်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမခင်ဖြူတွင်းနဲ့တူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော့တာရှင်နေနားဆင်ကြမှာကရာသီဥတုပြောင်းလဲမှုဆိုင်ရာပဲရစ်သဘောတူညီချက်ကနေအမေရိကန်ပြည်အောင်စုနှုတ်ထွက်မှာဖြစ်တယ်လို့သမ္မတဒေါ်နယ်ထရန့်ကကြေညာလိုက်ပါတယ်။
The United States will withdraw from the Paris Climate Accord.
သမ္မတ Trump အခုလိုကြေညာပြီးမှကမ္ဘာခေါင်းဆောင်တွေရဲ့တုံ့ပြန်ချက်တွေကိုလည်းမကြခင်မှာပြည်စုံနာဆင်ကြမှာပါ။ဒါပြင်တရားလွှတ်တော်ရှိနေကြီးဦးကိုနီကိုလုံးချန်တက်ဖြတ်သူဖြစ်ဆွဆွဲခံထားရသူတွေနဲ့တန်တရားရှိသူတွေကိုစစ်ဆေးမှုအားနည်းနေသေးတာကြောင့်တရားရုံးပြောင်းလဲစစ်ဆေးဖို့စတင်တဲ့တဲ့ရင်ပြင်ထိုင်းနိုင်ငံမှာတရားမဝင်နေထိုင်သူတွေကိုထပ်မံဖမ်းဆီးတဲ့တဲ့ရင်ဆရာတွေကိုလည်းဒီညနေမှာနာဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တဲရောက်တဲ့တွေကိုကိုအောင်လေးဦးနဲ့မက်ခင်ဖြူထွေးတို့ကကြီးညာပေးပါမယ်ရှင
်။တမန်ဝင်ရာသီဥတုဆိုင်ရာပဲရစ်သဘောတူညီချက်ကနေနှုတ်ထွက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ဆုံးဖြတ်ချက်ပေါ်ကမ္ဘာတစ်ဝန်းကခေါင်းဆောင်တွေပေါင်းရှင်ထင်းသိမ်းရေးလှုပ်ရှားသူတွေရဲ့မချင်မနှက်တုံ့ပြန်မှုတွေထွက်ပေါ်နေပါတယ်။ဂျာမနီ၊ပြင်သစ်၊အီတလီသုံးနိုင်ငံပေါင်းပြီးထူးထူးခြားခြားထုတ်ပြန်လိုက်တဲ့ပူးတွဲကြီးညာချက်မှာတော့ဆုံးဖြတ်ချက်တွေစိန်ခေါင်းဖြစ်ရကြောင်းဖော်ပြခဲ့တာပါ။သမ္မတ Trump ကပဲရစ်သဘောတူညီချက်ကိုပြန်လည်ဆွေးနွေးညှိနှိုင်းနိုင်လိမ့်မယ်လို့ယုံကြည်ကြောင်းပြောဆိုထားပေမဲ့လည်းကြေညာချက်မှာတော့သဘောတူညီချက်ကိုပြန်လည်ဆက်ဆက်ညှိနှိုင်းလို့မရနိုင်ဘူးလို့ဖော်ပြထားပါတယ်။သမ္မတ Trump ကတော့ပဲရစ်သဘောတူညီချက်မှာပြန်လည်ပါဝင်နိုင်မယ့်ဆက်ဆက်ညှိနှိုင်းမှုတွေအတွက်တကားပွင့်ထားတဲ့အကြောင်းသဘောတူညီချက်ကနှုတ်ထွက်ကြောင်းကြေညာချိန်မှာပြောဆိုခဲ့တာပါ။အမေရိကန်အနေနဲ့သဘောတူညီချက်ကထွက်ဖို့နှစ်နှစ်သုံးနှစ်လောက်အချိန်ရွေးမှာဖြစ်တာကြောင့်ထွက်ချင်နိုင်ထွက်လို့မရဘူးလို့လည်းဥရောပကော်မရှင်ဥက္ကဋ္ဌရန်ကလော့ချန်ကာကပြောဆိုခဲ့ပါတယ်။တရုတ်နိုင်ငံခြားရေးဥက္ကဋ္ဌပြောခွင့်ရသူဟွာချွန်ရင်းကတော့တာဝန်ရှိတဲ့နိုင်ငံကြီးတစ်ခုဖြစ်တရုတ်နိုင်ငံကပဲရစ်သဘောတူညီချက်ကိုဆက်လက်လိုက်နာသွားမှာဖြစ်ကြောင်းဒီကနေ့ပဲပြောဆိုလိုက်တာပါ။ပဲရစ်သဘောတူညီချက်ဟာနိုင်ငံတကာအတန်းဝန်ကြားအခြေပြန်ဆုံးလက်ခံထားတဲ့သဘောတူညီချက်တရားဖြစ်တရုတ်နိုင်ငံကယူဆကြောင်းနဲ့ခက်ခဲခက်ခဲရယူထားတဲ့သဘောတူညီချက်ကိုသက်ဆိုင်သူတွေအားလုံးကထိမ့်သိမ်းဆော့ရှောက်တင်ကြောင်းလဲဘေကျင်းမြို့တော်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ကမ္ဘာပေါ်မှာပတ်ဝန်းကျင်ညီညာအောင်လုပ်နေတဲ့အထက်မှာတရုတ်နိုင်ငံကထိတ်ဆုံးကရှိနေပြီးအမေရိကန်ကတော့ဒုတိယနေရာမှာရှိနေတာပါ။သမ္မတ Trump ကတော့ကန့်သက်ချက်တွေပါဝင်တဲ့သဘောတူညီချက်ကြောင့်အမေရိကန်မှာဒေါ်လာဘီလီယံပေါင်းများစွာနဲ့အလုပ်ကံတွေဆုံးရှုံးရတဲ့အတွက်နှုတ်ထွက်ရတာဖြစ်ကြောင်းပြောဆိုထားတာပါ။သဘောတူညီချက်ဟာတရုတ်နဲ့အိန္ဒိယနိုင်ငံတွေလိုပတ်ဝန်းကျင်ညီညာအောင်လုပ်နေတဲ့အဓိကနိုင်ငံတွေအတွက်အကျိုးရှိပြီးအမေရိကန်အတွက်မမျှမတဖြစ်နေရတယ်လို့လည်းပြောဆိုထားပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဒီနိုင်ငံပေါင်း200နီးပါးသဘောတူလက်မှတ်ရေးထိုးထားတဲ့ဥရုယာပြည်ပြောင်းလဲမှုဆိုင်ရာပါရီသဘောတူစာချုပ်ထဲကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်ဖို့ကိစ္စကိုရှေ့တိုးလှုံ့ဆော်နေစေဖြစ်ပါတယ်။ပါရီသဘောတူစာချုပ်ဟာအမေရိကန်ရဲ့စီးပွားရေးဖွံ့ဖြိုးမှုကိုထိခိုက်စေပြီးတော့အမေရိကန်အလုပ်ကိုင်တန်းတဲ့ချီဆုံးရှုံးစေမယ့်အပြင်အမေရိကန်ကုမ္ပဏီကြီးတွေအတွက်နှစ်နာစီတယ်လို့သမ္မတကပြောပါတယ်။ဒါမှမဟုတ်သူ့ရဲ့ဆုံးဖြတ်ချက်ဟာဒီအမေရိကန်စီးပွားရေးခေါင်းဆောင်ရာနဲ့ချီရဲ့သဘောထားနဲ့ဆန့်ကျင်နေပါတယ်။ပါရီသဘောတူစာချုပ်ကနေမနှုတ်ထွက်ဖို့သမ္မတကိုသူတို့ကတိုက်တွန်းနေကြတာပါ။ဒီလိုမျိုးတိုက်တွန်းနေတဲ့အထက်မှာတော့ corporation ကြီးတွေအများပြားပါဝင်နေတဲ့အထက် Mars, Nike, Now Life, Levi's, Strauss နဲ့ Starbucks ကုမ္ပဏီတွေပါဝင်ပါတယ်။ကာဗွန်တန်းဝေထုတ်လုပ်မှုနဲ့တဲ့စီးပွားရေးတရက်မတိဆောက်နိုင်ဘူးဆိုရင်ရေရှည်ပါတန်းပြည်ရဲ့ကျော်ဝချမ်းသာမှုကိုထိခိုက်လာစေလိမ့်မယ်လို့ဆိုပြီးတော့အဲ့ဒီကုမ္ပဏီကြီးတွေကထိတ်တန့်တာဝန်ရှိသူတွေဟာပြီးခဲ့တဲ့လပိုင်းတွေကစပြီးတော့သမ္မတ Trump ထံကိုလက်မှတ်ရေးထိုးတိုက်တွန်းစာပေးပို့ခဲ့ကြတာဖြစ်ပါတယ်ရှင်။
အမေရိကန်ကကျွန်းနောက်ခံပေးထားတဲ့ Syria Democratic တပ်ဖွဲ့ SDF တပ်ဖွဲ့တွေက IS အစိုးရတွေကမြို့တော်တစ်ခုလိုထိန်းချုပ်ထားတဲ့ Syria နိုင်ငံ Raqqa မြို့အနီး3ကီလိုမီတာအကွာလောက်ထိရောက်ရှိနေပြီးမြို့ကိုပြန်လည်သိမ်းပိုက်ဖို့အဓိကထိုးစစ်တွေကိုမကြာခင်ရက်ပိုင်းတွင်စတင်တော့မှာဖြစ်ကြောင်းအမေရိကန်စစ်ပဆိုင်ရာတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တည်း Syria နိုင်ငံက IS အသွေးကြွတွေထိန်းချုပ်ရနေပြီး Student ကီလိုမီတာ350လောက်ကို SDF တပ်ဖွဲ့တွေသိမ်းပိုက်နိုင်ခဲ့ပြီးအခုခါမြို့ကိုပြန်လည်သိမ်းပိုက်ဖို့ပြင်ဆင်နေကြောင်း IS အစိုးရတံပြန်နေနေအမေရိကန်ဦးဆောင်တဲ့မော်တော်ဖော်ရဲ့ပြောခွင့်ရဗိုလ်မှူးကြီးရန်တလွန်ကယူရိုးနိုင်ငံဘက်ကမြို့တော်ကနေတင်းနောက်တွေကိုပြောဆိုခဲ့ပါတယ်။စီးရီးယားတိုက်ခိုက်တပ်ဖွဲ့တွေကရက်ကာမြို့မြောက်ဘက် နဲ့ရှေ့ဘက်3ကီလိုမီတာအကွာနဲ့အနောက်ဘက်မှာ10ကီလိုမီတာအကွာထိရောက်ရှိနေပြီဖြစ်ကြောင်းလည်းပြောဆိုခဲ့တာပါမြို့ကိုဝန်ရံပိတ်ဆို့မှုတွေပြည်စည်းလူနေပါအခြေအနေမှာရှိနေပြီးမကြာခင်ရပိုင်းတွင်မြို့သိမ်းတပ်ဖွဲ့စတင်မှာဖြစ်ကြောင်းလည်းအမည်ဖော်လို့သူအမေကစစ်ဖက်ဆိုင်ရာအရာရှိသူက VOA ကိုပြောပါတယ်ရကမျိုးစိမ့်တက်ပွဲအတွက်ပြင်ဆင်မှုဖြစ်စီးရဲနိုင်ငံကတပ်ဖွဲ့တွေကိုအမေရိကန်ကလက်နက်တွေစစ်ကားတွေစတင်ပေးရနေပြီဖြစ်ကြောင်းလဲအမေရိကန်စစ်တပ်ကဒီသတင်းပတ်စောပိုင်းမှာပဲအတည်ပြုပြောဆိုထားပါတူကီဆိုရကအကြမ်းဖက်အဖွဲ့အစည်းဖြစ်တတ်မှတ်ထားတဲ့ကာဒစ္စတန်လူ့သမားပါတီ PKK နဲ့ဆက်နွယ်မှုရှိတယ်လို့ဆွတ်ဆွဲထားတဲ့ကတ်တပ်ဖွဲ့တွေကိုအမေရိကန်ကလက်နက်တက်ဆင်ပေးခဲ့တဲ့အတွက်လဲနေတိုးဖွဲ့ဝင်အမေရိကန်ရဲ့မဟာမိတ်တူကီနိုင်ငံနဲ့ဆက်ဆံရေးမပြေမလည်ဖြစ်စရာအခြေအနေတွေလည်းပေါ်ပေါက်ခဲ့ရပါတယ်
မွတ်စလင်အများစု6နိုင်ငံဖြစ်တဲ့အီရန်၊လီဘီယာ၊ဆိုမာလီယာ၊ဆူဒန်၊စီးရီးယားနဲ့ယမန်နိုင်ငံတွေကသူတွေကိုအမေရိကန်ပြည်ထောင်စုရဲ့ပြည်ဝင်ခွင့်ကတ်တက်တဲ့သမ္မတရဲ့အမိန့်ကိုပြန်လည်အသက်သွင်းဖို့နိုင်ငံရဲ့အမြင့်ဆုံးတရားရုံးထံကိုသမ္မတဒေါ်နယ်ထရမ့်ကတောင်းဆိုလိုက်ပါတယ်။အောက်တရားရုံးတွေမှာတားမြစ်ထားတဲ့သမ္မတရဲ့အမိန့်ကိုပြန်ပြီးတော့အသက်သွင်းနိုင်ဖို့အတွက်တရားရုံးချုပ်ကပြန်လည်သုံးသပ်ပေးဖို့ထရမ့်အစိုးရကကြေညာပေးနေမှာတောင်းဆိုလိုက်တာပါ။သမ္မတထရမ့်ရဲ့အမိန့်ဟာအမေရိကန်လူမှုအတိုင်းဝိုင်းကိုအကြမ်းဖက်လှုပ်ရှားမှုတွေကနေဘေးကင်းလုံခြုံစေဖို့အတွက်ကာကွယ်ပေးနိုင်ဖို့သူ့ရဲ့တရားဝင်လုပ်ပိုင်ခွင့်နဲ့အညီလှုပ်ဆောင်တာဖြစ်တယ်လို့တရားရေးဌာနပြောခွင့်ရအမျိုးသမီးဆာရာအစ်ကာဖလိုရက်စ်ကပြောပါတယ်။ဒါပြင်အကြမ်းဖက်လှုပ်ရှားသူတွေကိုခိုးလုံခွင့်ပေးနေတဲ့ဒါမှမဟုတ်ကူညီထောက်ပံ့ပေးနေတဲ့နိုင်ငံတွေကသူတွေကိုတေချာစစ်စစ်စစ်ဆေးပြီးတော့သူတို့ဟာအမေရိကန်ပြည်ထောင်စုအတွက်လုံခြုံရေးအရာချင်းချမှုမဖြစ်နိုင်တော့ဘူးဆိုတာတေချာတဲ့အချိန်တစ်ခုအထိသမ္မတအနေနဲ့အဲ့ဒီနိုင်ငံတွေကသူတွေကိုပြည်ဝင်ခွင့်ပေးစရာမလိုဘူးလို့လည်းတရားရေးဌာနပြောခွင့်ရကပြောသွားပါတယ်။မွတ်စလင်နိုင်ငံတွေကပြည်သူတွေအမေရိကန်ပြည်ထောင်စုထဲဝင်ရောက်ခွင့်ကတ်တက်တဲ့သမ္မတရဲ့အမိန့်ကိုဒီတားမြင့်နဲ့ဒီနောက်ဆုံးဆုံးဖြတ်ချက်ကိုတော့ပြည်ထောင်စုအယူခံတရားရုံးတစ်ခုကပြီးခဲ့တဲ့မေလတုန်းကချမှတ်ခဲ့တာပါ။သမ္မတရဲ့အမိန့်ကိုပို့ပြီးတော့ဖိအားပေးတားမြင့်တဲ့အနေနဲ့အဲ့ဒါလိုလှုပ်ဆောင်တာဖြစ်တယ်လို့ဗာဂျီးနီးယားပြည်နယ်ရစ်ချ်ပွန်မြို့ကအမှတ်လေးအယူခံတရားရုံးကပြောပါတယ်ရှင
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုက်တိုမီတာ70 kHz 1683ညလိုက်တိုမီတာ19 kHz 15565လိုက်တိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီမိတ်ကန်တန်မြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါရဲ့ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်ကကက်စီနိုလောင်းကစားရုံတစ်ခုကိုတနက်သမားတယောက်ကဝင်ရောက်စီးနှင်းပြီးလူအုပ်ချားကလောင်းကစားစပွဲတွေကိုမိရှို့ခဲ့ရမှာမိခိုးတွေကြောင့်တက်ရှုမွန်းချက်ပြီးလူ36ဦးထပ်မံတည်ဆုံးခဲ့ကြောင်းအာနာမနီကပြောပါရယ်လောင်းစားရုံမှာငွေသားအစားလဲလှယ်ပြီးကစားရတဲ့ chips တွေကိုကျောပေါ်တွေထည့်အပြစ်ထည့်ပြီးထွက်ပြေးသွားတဲ့တနတ်သမားရဲ့အလောင်းကိုတော့ဒီကနေ့နဲ့အစောပိုင်းမှာပဲကက်ရက်ရှိနေတဲ့ဟိုတယ်ထဲမှာတွေ့ခဲ့ကြရတာပါတနတ်သမားကတော့ကိုယ့်ဘက်သာအဆုံးစီရင်တော့ပုံရပါတယ်မိခိုးတွေနဲ့မွန်းချက်နေတဲ့အခန်းတွေကအလောင်းတွေကိုမိသားသမားတွေတွေ့ရှိခဲ့ကြပြီးအားလုံးကလည်းမိခိုးတွေကြောင့်အသက်ရှူချက်တည်ဆုံးခဲ့ရတာဖြစ်တယ်လို့မနီလာမြို့တော်ရဲတပ်ဖွဲ့အကြီးကဲအော်စကာအယ်ပါရဲ့ဒေးကပြောဆိုခဲ့ပါတယ်တည်ဆုံးသူတွေတဲ့တနက်တန်ရရသူတော့မရှိပါဘူးတက္ကသိုလ်မှုကြောင့် Resort War Manila အပန်းဖြေဟိုတယ်ကနေညလုံးကလူပေါင်း100ချီထွက်ပြေးခဲ့ကြရမှာဒါစင်နဲ့ချီပြီးထိခိုက်ဒဏ်ရာအနည်းချင်းရခဲ့ကြပါတယ်တက္ကသိုလ်မှုကအချမ်းဖက်ဝါဒီတွေနဲ့ဆက်နွယ်မှုရှိတဲ့အထောက်အထားတစုံတရာမတွေ့ရဘူးလို့လည်းရဲတပ်ဖွဲ့ကပြောပါတယ်ဓမြတိုက်လူရဖို့တိုက်ခတ်တာဖြစ်လိမ့်မယ်လို့ယုံကြည်ရအကြောင်းလဲအာနာမိုင်တွေကအစိုးရမှပြောဆိုထားတာပါအင်္ဂလိပ်စကားပြောသူတနက်သမားကဒေါ်လာ23,600လောက်တန်မိုးရှိတဲ့လောင်းစားရုံမှာငွေသားစားလဲလဲကစားရတဲ့ chips တွေကိုကျောပေါ်ထဲထည့်ယူပြီးသွားပြီးနောက်ပိုင်းမှာတော့အာနာမိုင်တွေကအလုံးကိုပြန်လဲသိမ်းဆည်းရမိခဲ့ပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်အနီးမှာလက်နက်ခဲယမ်းတွေအများအများကိုရဲတပ်ဖွဲ့ကရှာဖွေတွေ့ရှိခဲ့ပြီးလူသုံးဦးကိုစစ်ဆေးမေးမြန်းနေတဲ့အကြောင်းအစိုးရအရာရှိတွေကဒီကနေ့ပြောပါရယ်တရုတ်နိုင်ငံလုံတနက်62လက်ရော့ကက်လောင်ချာ2ခုနောက်ကြီးအိမ်နဲ့လက်ပစ်ပုံး40ခုဒါကာမြို့တော်အပြင်ဘက် Ramkan အရက်မှာညလုံးပေါက်ရှာဖွေစစ်ဆေးမှုတွေလုပ်ခဲ့တဲ့အချိန်သူများတို့ကလည်းရှာတွေ့ခဲ့တဲ့အကြောင်းရဲအရာရှိ Farak Hussein ကပြောပါရယ်ဒါနဲ့ဆက်ဆက်ပြီးတော့လူသုံးဦးကိုဖမ်းဆီးထားကြောင်းပြောပေမဲ့သူတို့ဘယ်သူဘယ်ဝါတွေဖြစ်တယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးအပြည့်အမောင်လုပ်ငန်းတွေလုပ်ဖို့အတွက်ဒီလက်လက်ခရမ်းတွေကိုစုဆောင်ခဲ့ကြတာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်ရဲ့ချုပ်ရှာဟီတူဟိုခိုင်ကလည်းပြောပေမဲ့လို့အသေးစိတ်ကိုပြောမသွားပါဘူးတချို့အဖွဲ့တွေဟာတန်းတွေကိုမတိမငိမ့်ဖြစ်အောင်ဖွံ့ဖြိုးတိုးတက်မှုတွေထိခိုက်ပျက်စီးအောင်လှုံ့ဆော်လို့ကြတယ်လို့လည်းအဲ့ဒီရဲချုပ်ကပြောပါတယ်အစောပိုင်းတုန်းကရဲတပ်ဖွဲ့ဖမ်းဆီးထားတဲ့တယောက်ထံကနေပြီးတော့သတင်းအချက်အလက်တွေရတဲ့အတွက်အခုလိုရှာဖွေမှုတွေလုပ်ခဲ့တာလို့ရဲအရာရှိဟိုစင်ကပြောပါရယ်လက်နက်ခဲယမ်းအများစုကိုရှာတွေ့ခဲ့တဲ့သူညောင်းတဲမှာရင်းငုတ်သမားတွေကရှာဖွေမှုတွေကိုဆက်လက်လုပ်ဆောင်ခဲ့ကြပါရယ်ဒီလက်နက်တွေဟာမွတ်စလင်အများစုနေထိုင်ရာဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းအကြမ်းဖက်မှုတွေလုပ်ဆောင်သွားမယ်လို့ကြေညာထားတဲ့အာရစစ်သွေးကြွအဖွဲ့တွေနဲ့ဆက်ဆက်မှုရှိမှရှိဆိုတာတော့လောလောဆယ်မသိရသေးပါဘူးရှင်
အမေရိကန်ကာဝေးဝန်ကြီး James Mattis လွန်ကျွေးဆရာညီလာခံအတွက်စင်ကူနိုင်ငံကိုဒီကနေ့ပဲရောက်ရှိလာပြီးမြောက်ကိုရီးယားရေးကိုအာရုံစိုက်ဆွေးနွေးလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပဋိပက်တုံးအန်ဒီယကိုထိန်းချုပ်ရေးပုံမပူပေါင်းဆောင်ရွက်ဖို့ဒေသတွင်းလွန်ကျွေးဆရာညီလာခံမှာအမေရိကန်ကာဝေးဝန်ကြီးက PRP ဆွေးနွေးမယ်လို့လည်းခန့်မှန်းထားကြတာပါ။အရင်နေ့ဒီမှာတော့စင်ကူနိုင်ငံက Shangri-La Dialogue ဆွေးနွေးပွဲမှာပိုင်ဆိုင်မှုတွေအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်မှာတရုတ်နိုင်ငံကဩစာချဲ့ထွင်လာနေရတယ်ကိုအမေရိကန်ကအာရုံစိုက်ပြောဆိုလို့ရှိပါတယ်။ဒါပေမဲ့လည်းခုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားအရေးနဲ့ပတ်သက်လို့တရုတ်နိုင်ငံကပူးပေါင်းဆောင်ရွက်လာအောင်တက်တက်ကြွကြွဆောင်ရွက်နေတယ်လို့ဇန်နဝါရီလမှာသမ္မတတောင်ဝင်ယူပြီးမကြာခင်မှာပဲအာရှပစိဖိတ်ဒေသကုန်သွယ်ရေးသဘောတူစာချုပ် TPP ကနေလည်းနှုတ်ထွက်ထားတာပါ။ရှေ့တောင်အရှနိုင်ငံတွေကြားထဲမှာတော့အမေရိကန်ဆိုးရွားသေးရဲ့မူဝါဒတွေကြောင့်ဒေသတွေမှာတရုတ်နိုင်ငံဟာထင်းတယ်လို့လုတ်ပိုင်ဝင်ပေးတယ်လို့ဖြစ်လာမှာကိုစိုးရိမ်မကင်းဖြစ်နေပါတယ်။စင်ကူနိုင်ငံမှာဒီကနေ့စတင်ကျင်းပမယ့်လွန်ကျွေးဆန်ညီလာခံမှာတော့အမေရိကန်ကာဝေးဝန်ကြီးမက်တစ်ဆာမြောက်ကိုရီးယားရဲ့ချင်းချောက်မှုအန္တရာယ်ကိုအလေးထားပြောဆိုရုပ်ပေါ်သာမကမြောက်ကိုရီးယားပေါ်ပုံမတင်းချက်တဲ့ပိတ်ဆို့တံခတ်ရေးယူမှုတွေလွှတ်ဆောင်ဖို့တရုတ်နိုင်ငံအပါအဝင်တခြားနိုင်ငံတွေနဲ့အမေရိကန်ကဆွေးနွေးညှိနှိုင်းနေချိန်မှာမြောက်ကိုရီးယားရဲ့လက်နက်ထုတ်လုပ်မှုကိုကြိုးပမ်းမှုတွေကိုဟန်တာရေးအာရှပစိဖိတ်နိုင်ငံတွေရဲ့အရေးပါမှုတွေကိုလည်းဆွေးနွေးဖို့အလားအလာရှိနေတဲ့အကြောင်းအမေရိကန်တာဝန်ရှိသူတွေကပြောဆိုထားကြပါတယ
်။ဒီကနေ့ရက်ပိုင်းတွေကဘင်္ဂလားပင်လယ်ော်မှာတိုက်ခတ်ခဲ့တဲ့ဆိုင်ကလုန်းမူရာကြောင့်ကလင်းငယ်တပ်တန်း၃နှစ်အတွက်အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ကလင်းငယ်များဆိုင်ရာကုလသမဂ္ဂရန်ပုံငွေအဖွဲ့ UNICEF ကသတိပေးပြောဆိုလိုက်ပါတယ်။မြန်မာဘင်္ဂလားဒေ့ရှ်နဲ့သီးနှင်္ဂနိုင်ငံတွေမှာကလင်းငယ်တွေဟာဆိုင်ကလုန်းမုန်တိုင်းတန်ရေကြီးမြေပြိုတဲ့တန်တွေကြောင့်နေရာအိမ်မရှိကြတော့ဘဲသူတို့အတွက်တောက်သုံးရေတန်းအာဟာရနဲ့ကျန်းမာရေးဆောင်ရှားမှုတွေမရှိတဲ့အပြင်အကာအကွယ်ကင်းမဲ့နေတယ်လို့ UNICEF ရဲ့အရေးပေါ်လုပ်ငန်းများဆိုင်ရာအကြီးအကဲမန်နျူအယ်ဖောင်တန်ကပြောပါရယ်အထူးသဖြင့်ဒီငကိုကမှလူသားချင်းစာနာမှုအကူအညီအများပြားလိုအပ်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမကြာခင်တုန်းကထွက်ပြေးလာခဲ့ကြတဲ့ဝင်ကြ9000ကျော်အတွက်လည်းအလို့ဆိုးရင်ရတဲ့အကြောင်း UNICEF အဖွဲ့ကပြောပါရယ်ဆိုင်ကလုန်းမူရာကြောင့်မြန်မာနိုင်ငံဒီရခိုင်နဲ့ချင်းပြည်နယ်တွေမှာရေကြီးမြေပြိုတာတွေနဲ့ကျေးရွာအများပြားပျက်စီးပြီးတော့စာတင်ကျောင်းတွေနဲ့နေအိမ်တွေဆုံးရှုံးခဲ့ရတာပါရှင
်ကောင်းလင်းဦးနဲ့မက်ခင်ဖြူထွေးတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ရာသီဥတုပြောင်းလဲမှုဆိုင်ရာဆုံးဖြတ်ချက်ကိုအမေရိကန်သမ္မတထရမ့်ချမှတ်လိုက်တဲ့အပေါ်တုံ့ပြန်ချက်တွေကိုတင်ဆက်ပေးကြပါမယ်ရာသီဥတုပြောင်းလဲမှုဆိုင်ရာပဲရစ်သဘောတူညီချက်ကနေအမေရိကန်ပြည်အောင်စုနှုတ်ထွက်မှာဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြီးညာလိုက်ပါတယ်သမ္မတထရမ့်အခုလိုကြီးညာပြီးမှတော့ကမ္ဘာခေါင်းဆောင်တွေကဘယ်လိုတုံ့ပြန်ကြသလဲဆိုတာကို Jesus Man Oni ကစူးစီးတင်ဆက်ထားတာကိုကိုအောင်ကပြောပြပေးပါလိမ့်မယ်ရှင်
ရာသီဥတုပြောင်းလဲမှုဆိုင်ရာပဲရစ်သဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်မှာဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်ကကြေညာပြီးမှတော့ကန့်ကွက်သူတွေဟာအမီရော့ရှေ့ကိုလာရောက်ဆန္ဒပြကြတယ်လို့ပဲရစ်မြို့တော်ထမ်းမှမှာလည်းမိအစိမ်းအောင်ထုံညိထားပါတယ်သမ္မတဒေါ်နယ်ထရမ့်က
The United States will withdraw
ရာသီဥတုပြောင်းလဲမှုဆိုင်ရာပဲရစ်သဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်ပါတယ်
နိုင်ငံပေါင်း200နီးပါးကဒီသဘောတူညီချက်ကိုလက်မှတ်ရေးထိုးကြတာဖြစ်ပြီးကမ္ဘာကြီးပြုနေလာစေတဲ့ကာဗွန်လောင်စာကနေထွက်ရှိတဲ့ဖန်လုံရင်တန်းငွေလျှော့ချဖို့ကတိပြုခဲ့ကြပါတယ်ပဲရစ်သဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့တဲ့အမေရိကန်သမ္မတဟောင်းဘာရက်အိုဘားမားကတော့ထရမ့်ရဲ့ဆုံးဖြတ်ချက်ကိုပြစ်တင်ဝေဖန်ခဲ့ပါတယ်ပဲရစ်သဘောတူညီချက်ကိုလက်မှတ်ရေးထိုးထားတဲ့ကျန်းနိုင်ငံတွေအနေနဲ့တော့အလုတ်ကိုင်းတဲ့စက်မှုကဏ္ဍတွေမှာအကျိုးရှိလိမ့်မယ်လို့အိုဘားမားကပြောပါတယ်ထရမ့်ရဲ့ဆုံးဖြတ်ချက်ပေါ်ဝေဖန်ကြသူတွေထဲပြင်သစ်သမ္မတအီမနျူရယ်မက်ခရွန်လည်းပါဝင်ပါတယ်
I do respect this decision but I do
ဆုံးဖြတ်ချက်ကိုကျွန်တော်အတိအမှတ်ပြုမိမယ်အမေရိကန်ပြည်အောင်စုနဲ့ဒီကမ္ဘာမြေအတွက်ဒါဟာတကယ့်အမှားကြီးလို့ကျွန်တော်ထင်ပါတယ
်အခုလိုနှုတ်ထွက်လိုက်တာဟာကမ္ဘာကြီးတာယာဝါပြောရေးကြိုးပမ်းအားထုတ်မှုအတွက်အကြီးအကျယ်စိတ်ပျက်စရာပါပဲလို့ကုလသမဂ္ဂမှုချုပ်ပြောခွင့်ရ Stephen Dujarric ကပြောပါတယ
် Paris Agreement was adopted by all the world's nations in
2015 ခုနှစ်မှာ Paris သဘောတူစာချုပ်ကိုကမ္ဘာနိုင်ငံတွေအားလုံးကလက်မှတ်ရေးထိုးခဲ့ပါတယ်ရာသီဥတုပြောင်းလဲမှုကြောင့်ပြဿနာတွေကြုံတွေ့နေရတယ်လို့ဒီလိုပူးပေါင်းဆောင်ရွက်မှုကြောင့်အခွင့်အလမ်းကောင်းတွေရှိလာနိုင်တယ်ဆိုတာကိုသူတို့ကသဘောပေါက်ထားကြလို့ပ
ါထရမ့်အနေနဲ့အခုလိုဆုံးဖြတ်ချက်ကိုမကြေညာခင်ကတည်းကဂျာမနီဝန်ကြီးချုပ်အင်္ဂလာမာခဲကလည်းပဲရစ်သဘောတူညီချက်အတိုင်းဆက်လက်ရည်တည်သွားမယ်လို့ထပ်မံပြောကြားထားတယ်လို့နိုင်ငံကောင်းဆောင်တွေအနေနဲ့လည်းအတူတကွရည်တည်သွားဖို့အားပေးတိုက်တွန်းသွားပါတယ်
ဥရောပရဲ့အခြေခံသဘောထားတွေအတိုင်းဥရုယာသီပြောင်းလဲမှုဆိုင်ရာပဲရစ်သဘောတူညီချက်ကိုဂျာမနီနိုင်ငံအနေနဲ့တော့ဆက်ပြီးစောင့်ကြိုင်သွားမှာပါဒါဟာကမ္ဘာ့ရွာကြီးပုံဖော်ဖို့အတွက်အခြေခံကြကြလှုပ်ဆောင်ရမယ့်အချက်လဲဖြစ်တယ်လို့ကျွန်မမြင်ပါတယ်ဝန်တာစရာကောင်းတာကဒီကမ္ဘာမြေပေါ်ကနိုင်ငံတွေဟာအဲ့ဒီလိုပဲမြင်ကြတာဖြစ်ပါတယ်
နီကာရာဂွာနဲ့ဆီးရီးယားနိုင်ငံတွေဟာရာသီဥတုပြောင်းလဲမှုဆိုင်ရာပဲရစ်သဘောတူညီချက်ကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံတွေထဲမှာမပါဝင်ဘဲအမေရိကန်ပြည်ထောင်စုကတော့အခုခါမှပြန်လည်နှုတ်ထွက်လိုက်တာဖြစ်ပါတယ်ခင်ဗျာ
။ဝ ဝန်ဝန်တင်ဆက်ပေးထားတာဖြစ်ပါတယ်။ခုခါမှာတော့ဒေတာတွင်သတင်းဆောင်မှတော်ဖြစ်တဲ့ရခိုင်ပြည်နယ်အရေးကုလသမဂ္ဂကတောင်းဆိုချက်ကိုလည်းတင်ဆက်ပေးကြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာလူခွေချိုးဖောက်မှုတွေရှိခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးမဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်ဖို့မြန်မာအစိုးရကိုကုလသမဂ္ဂအတွင်းမှုချုပ်ရုံးကတောင်းဆိုလိုက်ပါတယ်။ဒါဟာကုလသမဂ္ဂအခြေခံမူအရဖြစ်တယ်လို့လည်းကုလသမဂ္ဂအတွင်းမှုချုပ်ရုံးရဲ့ပြောကြားပုဂ္ဂိုလ်ကမနေ့ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်မှပြောကြားခဲ့တာပါ။ပြည်စုံကိုရောမဲ့အင်ဂျင်နီယာကတင်ဆက်ပေးပါလိမ့်မယ်။
နိုင်ငံတကာလူ့ခွင့်ရေးကျွမ်းကျင်သူ၃ဦးနဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကိုဖွဲ့စည်းလိုက်တာနဲ့ပတ်သက်လို့သဘောမတူကြောင်းနဲ့ပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့မြန်မာအစိုးရကထပ်မံပြောကြားလိုက်တဲ့အပေါ်မှာကုလသမဂ္ဂအတွင်းမှုချုပ်ရုံးရဲ့ပြောခွင့်ရစတီဖင်ဒူဂျာရစ်ကမနေ့ကသတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောသွားပါတယ
်။ On the panel
ဒီအချင်းပြောမှရှင်ကုလသမဂ္ဂရဲ့လူ့ခွင့်ရေးဆိုင်ရာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ဖို့နိုင်ငံအားလုံးကိုကျွန်တော်တိုက်တွန်းပါတယ်။
ဒါပြင်မကြသေးခင်ရပိုင်းအတွင်းလူမှုကွန်ရက်တွေမှာပြန့်နှံ့ခဲ့တဲ့မြန်မာစစ်တပ်ကအရဝတ်၄ခုကိုရိုက်နှက်နေတဲ့ဗီဒီယိုဖိုင်နဲ့ပတ်သက်လို့လည်းနိုင်ငံတကာလူ့ခွင့်ရေးအဖွဲ့အစည်းတို့ကအပြင်းထန်ဝေဖန်ခဲ့တဲ့အပေါ်မှာကုလသမဂ္ဂအနေနဲ့သတိပြုမိကြောင်းနဲ့ဒီအဖြစ်အပျက်ကိုမြန်မာအစိုးရကစုံစမ်းစစ်ဆေးပြီးအရေးယူသွားမယ်လို့သူတို့သိထားကြောင်းစတီဖင်ဒူဂျာရစ်ကပြောဆိုခဲ့ပါတယ်မြန်မာဆိုရဘက်ကမတ်လ24ရက်နေ့ကထုတ်ပြန်ထားတဲ့ကြေညာချက်မှာတော့ရခိုင်ပြည်နယ်အခြေအနေဟာထိလေရှလွယ်ပြီးလွတ်လပ်တဲ့နိုင်ငံတကာအချက်အလက်ရှာဖွေဖော်ထုတ်ရေးအဖွဲ့ဖွဲ့စည်းစီလွတ်တာဟာပြဿနာဖြေရှင်းဖို့အထောက်အကူပြုမှာမဟုတ်တဲ့အပြင်ပြဿနာကိုပိုပြီးကြီးထွားစေကြောင်းဒါကြောင့်နိုင်ငံတကာအချက်အလက်ရှာဖွေဖော်ထုတ်ရေးအဖွဲ့စီလွတ်တာကိုလက်မခံကြောင်းဖော်ပြထားပါတယ်ဒါပေမဲ့လည်းကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်မယ်ဆိုရင်မြန်မာဆိုရအတွက်ပိုးပြီးအကျိုးရှိစေတယ်လို့မြင်ကြောင်းနယူးယောက်ခြေဆိုင် HRW ခေါ်နိုင်ငံတကာလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brett Adams ကပြောပါတယ
် The Burmese government claims that a lot of these allegations are
မြန်မာအစိုးရအခိုင်အမာပြောဆိုနေတာကစွပ်စွဲချက်အတော်များများဟာမဟုတ်မမှန်တွေအတုအယောင်တွေသာဖြစ်တယ်ဆိုရင်ဖြစ်ရမှန်တွေသိရအောင်သူတို့ကိုလိုက်ပြီးပြပါတကယ်လို့သူတို့ဘက်ကမှန်တယ်ဆိုရင်ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာမှာအဲ့ဒီအချက်တွေကိုဖော်ပြခံရမှာဖြစ်ပါတယ
်မြမအစိုးရဘက်ကပူးပေါင်းဆောင်ရွက်ဖို့မရှိပေမဲ့လေကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့အနေနဲ့အခြားနည်းလမ်းတွေနဲ့အဖြစ်အပျက်အကြောင်းအရာတွေကိုရရှိနိုင်ကြောင်း Brett Adams ကအခုလိုဆက်ပြောပါတယ
် There are thousands of people in Bangladesh who
Bangladesh ဘက်ကိုထွက်ပြေးလာတဲ့လူတွေထောင်ထဲချီရှိနေပါတယ်သူတို့တွေဟာမျက်မြင်တက်တဲ့တွေဖြစ်တယ်လို့ကိုယ်တိုင်လည်းနှိမ့်ဆက်ခံရသူတွေဖြစ်ပါတယ်။နောက်ပြီးမြန်မာနိုင်ငံတွင်းမှာရှိနေတဲ့လူတွေကလည်းကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကိုတယ်လီဖုန်း၊အင်တာနက်၊ Skype စတဲ့ဆက်သွယ်ရေးနည်းလမ်းတွေနဲ့ပြောဆိုနိုင်ပါတယ
်။ရခိုင်ပြည်နယ်အတွက်ကုလသမဂ္ဂကဖွဲ့စည်းလိုက်တဲ့အဖွဲ့မှာအိန္ဒိယနိုင်ငံကတရားရုံးချုပ်ရှေ့နေအင်ဒရာဂျိုင်စင်းကဦးဆောင်မှာဖြစ်ပြီးသီရိလင်္ကာနိုင်ငံကလူ့ခွင့်ရေးကော်မရှင်ဥက္ကဋ္ဌဟောင်းရာဒီကာကုမရာစွာမီနဲ့ဩစတြေးလျနိုင်ငံကနိုင်ငံတကာလူ့ခွင့်ရေးဆိုင်ရာအတိုင်ပင်ခံပုဂ္ဂိုလ်ခရစ်စတိုဖာဒိုမီနစ်စီဒိုတီတို့လည်းအဖွဲ့ဝင်တွေဖြစ်မေလ30ရက်နေ့ကထုတ်ပြန်တဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီဥက္ကဋ္ဌရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်
။မိုင်းအင်ဂျင်နီယာစုစည်းတင်ဆက်ထားတာဖြစ်ပါတယ်။ VOA ကနေတောက်ကြနေချင်းနေကင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ခုတစ်ခါမှာတော့ရှင်းနေကြီးဦးကိုနီလှုပ်ချံခံရမှုနဲ့ပတ်သက်ပြီးတော့တရားရုံးပြောင်းလဲစစ်ဆေးဖို့တောင်းဆိုချက်ကိုတင်ဆက်ပေးကြပါတယ်။တရားလွတ်တော်ရှိနေကြီးဥက္ကိုနီကိုလှုပ်ကြံတက်ဖြတ်သူဖြစ်ဆွဆွဲခံထားရသူနဲ့တန်တရားရှိသူတွေကိုရုံးတင်စစ်ဆေးနေတဲ့မြောက်ပိုင်းခရိုင်တရားရုံးရဲ့လုံခြုံရေးဘိုင်းမှာအားနည်းနေတာကြောင့်တရားရုံးပြောင်းလဲစစ်ဆေးဖို့စတင်ဖို့ရှိတယ်လို့တရားလိုရှိနေကျိုးဆောင်တဦးဖြစ်တဲ့ဦးရောဘတ်ဆောင်ကပြောဆိုလိုက်ပါတယ်လက်ရှိအမှုမှာတရားခံပြေးတဦးလို့ဆွဆွဲခံထားရတဲ့ဦးအောင်ဝင်းခန့်ကိုရှာဖွေနေစေဖြစ်လို့လူတပ်မှုကိုစစ်ဆေးလို့မရသေးဘူးလို့လည်းတရားလိုရှိနေကပြောပါတယ်ပြေဆုံးကို view မြန်မာပိုင်းသတင်းတောက်မမေခါကရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင်
။ဒီကနေ့တန်တရားရှိသူတွေကို6ချိန်မြောင်ရုံထုတ်စစ်ဆေးတဲ့မြောက်ပိုင်းခရိုင်တရားရုံရုံချင်းအပြီးမှာအခုလိုပြောဆိုလိုက်တာပါ။မြောက်ပိုင်းခရိုင်တရားရုံရဲ့လုံခြုံရေးဘိုင်းမှာအားနည်းနေတာနဲ့ပတ်သက်လို့ဥက္ကိုနီလှုပ်ကြံခံရမှုမှာလှုပ်ကြံတက်ဖြတ်သူအဖြစ်ဆွဆွဲခံထားရတဲ့ဦးကြည်လင်းကိုဖမ်းဆီးပြီးအသက်ဆုံးရှုံးခဲ့ရတဲ့ဦးနေဝင်းရဲ့ရှင့်နေအကျိုးဆောင်တဦးဖြစ်တဲ့ဦးရောဘတ်ဆန်းအောင်ကအခုလိုပြောဆိုလိုက်တာဖြစ်ပါတယ
်။တရားရင်ဝင်းကြီးတစ်ခုလုံးကိုလေးလက်တော့တဲ့နေရာမှာလူကြီးကြီးရအားနေတယ်။လူကြီးကြီးအားနေတော့ကျွန်တော်တို့ကဒါကိုအနောက်ပိုင်းခရိုင်ဂုမို့အရှေ့ပိုင်းခရိုင်တရားရုံးကိုရုံးပြောဆစ်ဆီးမှုတင်မှုရှိတယ်တရားရုံးဒါပေမဲ့ဥပဒေခဲဥပဒေရရှိနေမဆွေးနွေးရသေးတဲ့အတွက်ဒီလိုကျွန်တော်ကပြောပြပါဦးနောက်တစ်ပတ်တော့ကျွန်တော်တို့အားသာကို
ကိုရီးယားရှိတဲ့ဆက်ကျွန်တော်တို့သင်ပါမှာဘူးဝင်းကြီးတခုလုံးကိုကြိုက်တယ်လို့သူဝင်ထွက်သွားလာလို့ရတယ်ခပောက်လမ်းကြီးလည်းများနေတယ်နော်အဲ့တော့ဒီဥစ္စာလေးအင်ကန်အကြီးကြီးတဲ့အမှုဖြစ်လို့နော်ကြောင်းကြည့်စီသေးရေကျွန်တော်တို့ယူဆောင်တော်ကြီးလက်ရှိအမှုမှာတရားခံကြီးတဦးလို့ဆွဆွဲခံထားရသူဥဝဝင်းခိုင်ကိုရှာဖွေနေစေဖြစ်လို့လူတက်မှုကိုစစ်ဆေးလို့မရသေးပါဘူး
လက်ရှိအမှုအခြေအနေအသေးစိတ်နဲ့ပတ်သက်လို့ဥက္ကုဏီအမှုမှာတရားလိုဘက်ကအကျိုးဆောင်ပေးမယ်ရှင်းနေဦးနေလားကအခုလို့ပြောဆိုလိုက်ပါတယ်ဘုဒ္ဓရဲ့အရာရှိကနေပြီးတော့တရားရုံးကိုလာရောက်ပြီးတော့သူတို့အထင်ပေးပါအထင်နောက်ထပ်တစ်ပတ်ကြောင်းအဲ့ဒီတစ်ပတ်မှာဆိုလို့ရှိရင်သူပြည်စုံသွားတင်ပြပြီးတော့လာရောက်ပြီးတော့ဆက်ဆုပ်ချက်ပေးပါမယ်လို့ဒီနေ့လာရောက်ပြောကြားရပြောပြောမလို့တရားရုံးကန ခုရပြောမှဆိုခုမှ CID JD လာရေတမန်ရေတက်ဖွဲ့အကလာမသိဘူးနေပြီးတော့ဘေးရဆေးဦကိုစတင်ချဖူတဲ့အဆင့်တစ်ခုကိုလုပ်ဆောင်လို့ဟာလို့ဆက်တွေ့ရတယ်တေခံပြီးအခုပြင်မြင်မှသာလင်တေခံပြီးဒီတေခံဖန်းပြီးရမ်းမိခြင်းမရှိတော့ဘူးလို့တရားရုံးကနေရောကြီးညာတဲ့အမိချမ်းမှမှသာလင်လူတတ်မှုကိုဆက်လက်ပြေးရမှာဖြစ်တယ်ဒါပေမဲ့အခုတေခံပြီးအမှုမှာတော်ဝေဖန်းပြီးလို့မရတော့ဘူးဆိုတဲ့အမိန့်ကိုတရားရုံးကပေးဆက်လိုက်တဲ့အတွက်ကြောင့်လူတတ်မှုကဆစ်ဆစ်ဖို့အခြေအနေမပေါ်သေးဘူးဘူလာစစ်စစ်ကြက်ပြီးအားလုံးလည်းပြန်လည်ပြထည့်ရမှာဖြစ်တယ
်။လက်တလုံးမှာတော့တက်ဆန်ရရဲတပ်ဖွဲ့တွေကဥအောင်ဝင်းခိုင်နောက်ဆုံးပျောက်သွားခဲ့တဲ့နေပြည်တော်ပရဆေးဥယင်ကိုခုရက်ပိုင်းအတွင်းမှာရှာဖွေနေတာတွေရှိနေပါတယ်။အချိန်3လကျော်ကြာနေပြီဖြစ်တဲ့ဒီမှုရဲ့အရေးကြီးဆုံးတန်တရားရှိသူတဦးနောက်ဆုံးပျောက်သွားခဲ့တဲ့နေရာကိုအခုမှရှာဖွေမှုတွေလှုပ်ဆောင်တဲ့အပေါ်နဲ့ဒီတန်တရားရှိသူကိုရှာဖွေနိုင်ပါမလားဆိုတဲ့အချက်တွေကိုဥနေလာကတော့အခုလိုတုံ့သက်ပြောဆိုလိုက်ပါတယ်
။အခုမှရှာဖွေတဲ့ကိစ္စကတော့ဟိုဒီချိန်မှာရှာဖွေမယ်ဆိုလို့ရှိရင်တော့အားလုံးကသတင်းပေါက်ထားပြီးသားပဲနော်ဒီမှာရှာဖွေမယ်ဆိုလို့ရှိရင်တော့ရေပူအားဖြင့်တွေးနိုင်မယ်လို့တော့မမျှော်တင်ဘူးအခြားနေရာတွေအားလုံးကိုလည်းဖန်ပြီးရမ်းမိရေးကိုတရားဝင်ညွှန်ကြားချက်ရဆောင်ရမယ်ဆောင်ရဲထည့်မယ်ဆိုလို့ရှိရင်အဝင်ခံဖန်ပြီးရမ်းမိရေးရညွှန်လို့ချက်ရှိတယ်လို့ပဲဆိုတော့ပြောချက်ရှိ
ဒီကနေ့တရားရုံးရဲ့ယုံကြည်ပြီးမှတရားခံလို့ဆွဆွဲခံရသူတွေရဲ့အကျိုးဆောင်ပေးနေသူတွေကိုလိုက်လံပြီးအမှုအခြေအနေနဲ့ပတ်သက်လို့မေးမြန်းလာမှာတော့ဖြေကြားဖို့မရှိသေးတာမို့မဖြေကြားလိုဘူးလို့ငြင်းဆန်ကြပါတယ်။လက်ရှိဆွဆွဲခံထားရသူတွေကိုဖမ်းဆီးရရှိမှုဥက္ကဋ္ဌကိုတက်ရတဲ့အကြောင်းကိုထုတ်ပြန်မှုတွေနဲ့ပတ်သက်လို့တက်ဆိုင်ရာလုံခြုံရေးတာဝန်ရှိသူတွေကိုဝေဖန်မှုတွေရှိခဲ့ပါတယ်။အခုချိန်ခါမှာလည်းတက်ဆိုင်ရာရဲတပ်ဖွဲ့တွေကဥအောင်ဝင်းခိုင်နောက်ဆုံးပျောက်သွားခဲ့တဲ့နေပြည်တော်ပရဆေးဥယင်ကိုအခင်းဖြစ်စဉ်ကချက်ချင်းမရှာဘဲအခုရက်ပိုင်းမှသာရှာဖွေနေတဲ့အပေါ်တက်ဆိုင်ရာလုံခြုံရေးတာဝန်ရှိသူတွေနဲ့ပတ်သက်လို့ဝေဖန်မှုတွေကလူမှုကွန်ရက်ပေါ်မှာတဖန်ပေါ်ပေါက်လာခဲ့ပါတယ်။ဒီကနေ့ရုံထုတ်မှာတော့တရားခံပြေးလို့ဆွဆွဲခံထားရသူဥအောင်ဝင်းခိုင်ကိုရှာဖွေမှုနဲ့ပတ်သက်ပြီးတက်ဆိုင်ရာလုံခြုံရေးတာဝန်ရှိသူတွေကတရားရုံးကိုတင်ပြရမှာဖြစ်နေပေမဲ့အင်းစိန် CID ဘက်ကဥအောင်ဝင်းခိုင်ကိုရှာဖွေမှုဟာမပြည့်ပြတ်သေးတယ်လို့ရှာဖွေမှုအစဉ်အဆက်ကိုတရားရုံးကိုတင်ပြရမှာလဲအချိန်ယူဖို့လိုအပ်သေးတာကြောင့်အချိန်နောက်ထပ်တစ်ပတ်ပေးဖို့တင်ပြလာခဲ့တာရှိပါတယ်။ဒါကြောင့်ဒီအမှုကိုလာမယ့်ဇွန်လ9ရက်နေ့မှာမှဆက်လက်စစ်ဆေးသွားမှာဖြစ်ပါတယ်ရှင်
။မမိခါသတင်းပေးပို့ထားတာဖြစ်ပါတယ်။ခုခါမှာတော့ထိုင်းနိုင်ငံမှာတရားမဝင်နေထိုင်သူတွေကိုထပ်မံဖမ်းဆီးတဲ့သတင်းကိုတင်ဆက်ပေးကြပါတယ်။ထိုင်းနိုင်ငံမဲဆောင်မြို့နယ်အတွင်းမှာကလေးလူသမားတွေလည်းပါဝင်တဲ့တရားမဝင်အလုပ်လုပ်ကြနေသူတွေကိုထိုင်းစစ်တပ်ရဲနဲ့အထူးလုံခြုံရေးတပ်ဖွဲ့ဝင်တွေကစစ်ရုံထဲအထိကိုစီမံချက်နဲ့ဝင်အောင်ဖမ်းဆီးခဲ့ပါတယ်။မြန်မာလူသမား200နီးပါးလောက်ကိုဖမ်းဆီးခဲ့ရပြီးတော့အဲ့ဒီမှာကလေးလူသမားလည်း18ဦးထက်မနည်းပါဝင်တယ်လို့အလုပ်သမားရေးဆောင်ရွက်နေသူတွေကပြောပါတယ်။တရားမဝင်နေထိုင်သူတွေကိုထပ်မံဖမ်းဆီးခဲ့တဲ့သတင်းပြည်စုံကိုထိုင်းခြေဆိုင်ဖီဝေမြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံတက်ခရိုင်မဲဆောက်မြို့နယ်အတွင်းကမဲတောင်ပိုင်းဆိုတဲ့နေရာမှာရှိတဲ့စစ်ရုံတွေကိုအင်အား80ခန်းရှိတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့ပူးပေါင်းအဖွဲ့တွေကဝင်ရောက်ဖမ်းဆီးခဲ့တာပါ။မနေ့ကဖမ်းဆီးခံရသူတွေကအလို့သမားတချို့ကိုတော့ဒီနေ့တရားရုံးတင်ခဲ့ကြောင်းရောင်ကြီးဦးအလို့သမားအဖွဲ့ကတာဝန်ခံတဦးဖြစ်တဲ့ကိုမိုးကျော်ကပြောပါတယ်
။စစ်ရုံတွေရှိတဲ့နေရာမဲတောင်ပိုင်းအရက်မှာရှိတဲ့ဟိုဒါပေါ့ဒေသခေါ်ပေါ့နော်။ကလာတိုင်းရုံလို့ခေါ်တဲ့စိတ်ယုံတင်ရယ်အဲ့စိတ်ယုံသားလေးမှရှိတဲ့အင်းယုံလို့ရှင်စီမံချက်နဲ့ဖမ်းတယ်လို့ပြောလို့ရတာပေါ့လေပြောမယ်ဆိုလို့ရှင်လောင်ကပါတယ်ရဲပါတယ်နောက်စုဝစ်စုံနဲ့အဖွဲ့စည်းပါတယ်နောက်အထူးတက်ဖွဲ့လို့ခေါ်တဲ့ဝစ်စုံအမေနဲ့အဖွဲ့တွေပါတယ်ဆိုပြီးတော့ဒီနေ့နေ့တက်တည်ကြပြောတယ်လေဆိုတော့ကျတော့ဒါစီမံချက်နဲ့ဖမ်းတယ်လို့ပြောလို့ရတာပေါ့သူမနေ့ကဖမ်းသွားတဲ့အလို့သမားတွေကိုပြောမယ်ဆိုလို့ရှင်မေပဒီမြို့နယ်ချုပ်ကိုရဲစခန်းရုံးမှာခေါ်တယ်ပြီးတော့ကျတော့နှစ်သက်အချုပ်ကို တို့ခေါ်ယူစစ်ဆေးတာရှိတယ်20ချုပ်ကိုပို့တယ်ည7နာရီခွဲလောက်အထိကျွန်တော်တို့တွားကြည့်တဲ့အခါမှာတော့20ချုပ်မှာ198ယောက်ရှိတယ်အားလုံးပေါ့လေအလို့သမားတွေကျွန်တော်မြန်မာရှိပြောင်းလို့သမားတွေဆန်းကန်ထားတာကျွန်တော်မျက်မြင်ပြုခဲ့ရတာရှိအခုဒီနေ့မနေ့မှာဆိုလို့ရှိရင်ခုပေါ့ခုညနေကြောင်ပိုင်းပေါ့အဲ့လို20ချုပ်မှာရှိတယ်အဲကျွန်တော်တို့ရှိပြောင်းလူသမားတွေတဲက35ယောက်ခုတရားရုံးကိုပို့လိုက်တယ်လို့ဆိုတော့ခုတရင်ဝင်လာတာရှိတယ်ပေါ့လေ
သက်ရုံနေထဲမှာကလေးအလုပ်သမားတွေကိုလည်းအသုံးပြုနေတဲ့အတွက်ကလေးအလုပ်သမားလို့ယူဆရတဲ့ကလေး18ဦးထက်မနည်းကိုလည်းစေုံကိုခေါ်ပြီးစစ်ဆေးမှုတွေလုပ်ခဲ့တယ်လို့ဆက်ပြောပြပါတယ
်ကလေးလူသမားပါတယ်လို့အစိုးရနေစီကဖန်ခံရတဲ့လူသမားတွေကတော့ဆက်တူပြောလာတာရှိတယ်ကလေးလူသမား17ယောက်ရှိတယ်လို့ပြောတယ်မနေ့ကညပိုင်းကဆက်ဝင်လာတာတွေရောပြောမယ်ဆို18ယောက်လောက်ရှိတယ်စေုံကြီးမှာအဲစစ်ဆေးတာပေါ့ကလေးဟုတ်မဟုတ်ပေါ့တော့ဒီသွားပြစ်တာတွေပေါ့သမင်းဝင်စစ်တာတွေရှိတယ်လို့တက်မပြေးသေးတဲ့ကလေးဟုတ်မဟုတ်ကိုစစ်ဆေးတာမျိုးတွေရှိတယ်လို့သိရတယ
်ယုံလာ2ရက်နေမှာတော့လမ်းပေါ်မှာသွားလာနေသူတွေကိုလည်းထပ်မံဖမ်းဆီးမှုတွေရှိနေတာကြောင့်ညနေပိုင်းအထိလူ30တဲ့မနေ့ထပ်မံဖမ်းဆီးခံခဲ့ရပါတယ
်ဆက်သွားလာပြီးပေါ့ဆက်ဆိုင်သွားတာတွေစိတ်ဝင်လို့သွားနေတယ်ဒီမျိုးတွေကောက်တင်းကောက်ဖမ်းတဲ့ပုံစံမျိုးပေါ့မှာစစ်ဆေးပြီးဖမ်းဆီးတဲ့အခါမှာလူဒရုန်းတရားထောက်ထားခိုင်နှုန်းမှုရှိလို့ဖမ်းဆီးတာ30လောက်ရှိတယ်လို့ကျွန်တော်သိရတယ်ဒီနေ့မှာတော့
မဲဆောက်မြို့ဘက်မှာတာဝန်ယူရတဲ့မြန်မာလူသမားတန်အရာရှိကိုဖမ်းဆီးခံရတဲ့မြန်မာလူသမားတွေနဲ့ပတ်သက်လို့ဘာတွေများလှုပ်ဆောင်ပေးနိုင်မလဲဆိုတာသိရှိနိုင်ဖို့အတွက်ဆက်သွယ်မေးမြန်းခဲ့ရမှာဆက်သွယ်လို့မရခဲ့ပါဘူး။အဖမ်းဆီးတွေဇက်တိုက်ဖြစ်လာတဲ့အတွက်တချို့စစ်ရုံတွေကလူသမားတွေကိုလည်းအလို့ရှင်တွေကမြဝတီမျိုးဘက်ကိုတိမ်းရှောင်ခိုင်းတာတွေလုပ်ခိုင်းခဲ့တယ်လို့တရားမဝင်လူသမားတွေကိုလက်ခံထားတဲ့စစ်ရုံတချို့ကလည်းသူတို့အလို့တွေကိုယာယီရက်နာထားရတာတွေလည်းရှိနေပါတယ်။မဲဆောက်မြို့ဟာတရားမဝင်အလုပ်သမားတွေအများဆုံးဝင်ရောက်နေတဲ့နေရာဖြစ်ပြီးနေ့စဉ်အလုပ်အကင်ရှာဖွေသူတွေဒီအမျိုးမျိုးနဲ့ရောက်ရှိနေကြတာပါအခုဆိုရင်တော့မဲဆောက်ထဲမှာတရားဝင်နေထိုင်ဖို့အတွက်နေဆက်တံတားပေါ်ကနေ9ရက်ခန့်နဲ့လက်မှတ်တွေလုပ်ပေးထားတာကြောင့်တချို့ကတော့အဲ့ဒီလက်မှတ်တွေနဲ့လာကြပြီးအလုပ်အကင်ရှာဖွေကြသူတွေလည်းရှိနေပါတယ်ထိုင်းနိုင်ငံမှာမြန်မာရှေ့ပြောင်းလို့သမား3သန်းကနေ4သန်းအထိရှိနေတယ်လို့တရားဝင်အထောက်အထားလက်မှတ်ကင်ဆောင်ထားသူတွေကတော့သိန်းကနန်းလောက်ပဲရှိပါတယ်ရှင်
ထိုင်းနိုင်ငံမြန်မာလူသားကြီးနဲ့ပတ်သက်ပြီးတော့မန်အေးမာကတင်ပြပို့ထားတာဖြစ်ပါတယ်။ဒေါက်တာရှင်မရှင်မကြခင်မှာတင်ဆက်ပေးမယ်။ VOA American တန်ညဘက်9:00နာရီအထိမြန်မာဘာသာစီစဉ်နေမှာတော့အမျိုးသမီးကဏ္ဍအပြင်ဒုတာဆောင်နေ American တခွေနဲ့သိပ္ပံနဲ့ဉာဏ်ပညာကဏ္ဍစာရီကိုနားဆင်ကြအောင်ပါပါ။ VOA ကနေတောက်ကြနေနေကင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာတင်ကြည့်ချုပ်ကိုကိုအောင်လွင်ဦးကကြီးညာပေးပါမယ်ရှင်။
မန်ဝင်ရာဇဝတ်ဆိုင်ရာပဲစ်သဘောတူညီချက်ကနေနှုတ်တက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ဆုံးဖြတ်ချက်ပေါ်ကမ္ဘာတဝန်းကခေါင်းဆောင်တွေပတ်ဝန်းကျင်ထင်သေးရလို့ရှာသူတွေမချင်မနဲ့တုံ့ပြန်တယ်ဖတ်ပေါ်လာနေပါတယ်။ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကတော့တမိုင်းဝင်အမှားတရက်ကိုကျွလွန်လိုက်တာဖြစ်ကြောင်းပြောဆိုလိုက်တယ်လို့ဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲကတော့အမေရိကန်ရဲ့ဆုံးဖြတ်ချက်ကြောင့်ကမ္ဘာကြီးကိုကာကွယ်ဖို့တာဝန်ရှိတဲ့အတိုင်းကြိုးပမ်းနေရတယ်ကိုထိရောက်သွားမှာမဟုတ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။မွတ်စလင်များစုနိုင်ငံ6နိုင်ငံဖြစ်တဲ့အီရန်၊လီဘီယား၊ဆိုမာလီယား၊ဆူဒန်၊စီးရီးယားနဲ့ယမန်နိုင်ငံငှားသူတွေကိုအမေရိကန်ပြည်ထောင်စုရဲ့ပြည်ဝင်ကန့်သတ်တဲ့သမ္မတရဲ့အမိန့်ကိုပြန်လည်တက်သွင်းမှုနိုင်ငံအမြင့်ဆုံးတရားရုံးထံသမ္မတဒေါ်နယ်ထရန့်ကတောင်းဆိုလိုက်ပါတယ်။အောက်တရားရုံးထဲမှာတားမြစ်ထားတဲ့သမ္မတရဲ့အမိန့်ကိုပြန်လည်တက်သွင်းနိုင်မှုအတွက်တရားရုံးချုပ်ကပြန်လည်သုံးသပ်ပေးဖို့သမ္မတထရန့်ဆိုရကမနေ့ကပဲတောင်းဆိုလိုက်ကြပါအမေရိကန်ကကျော်တော်နောက်ခံပေးထားတဲ့ Syria Democratic တပ်ဖွဲ့ SDF တပ်ဖွဲ့တွေက IS ဆွေးနွေးတွေကမြို့တော်တစ်ခုလိုတင်းချုပ်ထားတဲ့ Syria နိုင်ငံ Raqqa မြို့နီး3ကီလိုမီတာအခွာလောက်ထိရောက်နေပြီးမြို့ကိုပြန်လည်တင်းပြတ်ဖို့အဓိကထိုးစစ်တွေကိုမကြာခင်ရပိုင်းတွေအတွင်းစတင်တော့မှဖြစ်တဲ့ကြောင်းအမေရိကန်စစ်ဘက်ဆိုင်ရာတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တဲ့ Syria နိုင်ငံက IS စစ်သွေးကြွတွေတင်းချုပ်ရနေပြီး Syria ကီလိုမီတာ350လောက်ကို SDF တပ်ဖွဲ့တွေတင်းပြတ်နိုင်ခဲ့ပြီးအခုကမြို့ကိုပြန်လည်တင်းပြတ်ဖို့ပြင်ဆင်နေတဲ့ကြောင်းအမေရိကန်ဥဆောင်တဲ့ညမောင်းတပ်ဖွဲ့ရဲ့ပြောခွင့်ရဗိုလ်မှူးကြီးရိုင်ယန်တယ်လန်ကယူရိုးနိုင်ငံဘက်ကမြို့တော်ကနေဒိန်းတောက်တွေကိုပြောဆိုလိုက်ကြပါဖိလစ်ပိုင်နိုင်ငံမနီလာမြို့တော်ကကာစီနိုလောင်းကစားရုံတစ်ခုကိုတနသမားတူကဝင်ရောက်ဆင်းနေပြီးလူအချို့ကလောင်းကစားစပွဲတွေကိုမိရှုခဲ့ရမှာမိဖို့တွေကြောင့်တက်ရှုံဝင်ချက်ပြီးလူ36ဦးထမင်းသေဆုံးခဲ့ကြောင်းအနာဘယ်နေကပြောပါတယ်လောင်းကစားရုံမှာငွေသားအစားလဲလှယ်ပြီးကစားတဲ့ chips တွေကိုကြောက်ဝိုက်ထက်ပြစ်ထက်ပြီးထွက်ပြေးသွားတဲ့တနသမားရဲ့အလောင်းကိုတော့ဒီကနေ့မနေ့စောရီမှာပဲကရက်ရှိနေတဲ့ဟိုတယ်ထဲမှာတွေ့ရှိခဲ့ကြရတာပါ
တင်းကျစ်ချုပ်ကိုကိုအောင်လင်ဦးကကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညနေတွေ့စီစဉ်ထုတ်လို့ရမှုကတော့နန်းလောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့နာရှင်ကက်လေးဖြစ်ပါတယ်ကျွန်မအီတန်ဇင်ပါရှင်View American တန်ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00နာရီ10:00အထိ line to meter 24.25 နဲ့ 50 တိကျကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ် View ကိုနားဆင်လို့အားလုံးကိုထူးဝဲကျေးဇူးတင်ရှိပါတယ်သောတာရှင်ပေါင်းကျမ်းမာရှင်လွန်ကြပါစေရှင
်
This program has come to you from the Voice of America, Washington.